ပထမဆုံးအနေနဲ့မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုပုံမှုရှိလာစေရန်အနိကဆောင်ကြည့်နေကြောင်းကုလသမဂ္ဂဒုရင်မှုကြည့်ရမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီရှရာနာဘုရှနာကဒီနေ့ကကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲတစ်ခုမှာပြောကြားလိုက်ပါတယ်။၆လတကြိမ်အထွေထွေညီလာခံမှာအစီအစဉ်စာတင်ပြရမယ်ဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့2018မြန်မာအရေးဆုံးချက်ချက်အရကုလသမဂ္ဂဒုရင်မှုကြည့်ရမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာတန်တိုင်းကြီးလိုအပ်နေတဲ့အခြေအနေတွေကိုမနေ့ကဆွေးနွေးပွဲမှာတင်ပြခဲ့တာပါ။မတ်အင်ဂျင်နိုင်ကဆက်လက်တင်ပြဖြစ်ပါခင်ဗျာ။ကုလသမဂ္ဂဒုရင်မှုကြည့်ရမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာတန်တိုင်းကြီးလိုအပ်နေတဲ့အခြေအနေတွေကိုမနေ့ကဆွေးနွေးပွဲမှာတင်ပြခဲ့တာပါ။မတ်အင်ဂျင်နိုင်ကဆက်လက်တင်ပြဖြစ်ပါခင်ဗျာ။ကုလသမဂ္ဂအတွေ့အမှုကြုံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာဟာဇူလိုင်လ3ရက်နေ့ကအထွေထွေညီလာခံမှာအစီအခံတင်ပြရမှာရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးမြန်မာဘက်ဖြေရှင်းဆောင်ရွက်မှုတွေအလွန်နှေးကွေးနေကြောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေအတွက်အဓိကဖြေရှင်းရေးမှာလုံခြုံရေးဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်လာရေးဖြစ်ပြီးအဲ့ဒီအခြေအနေတွေရခိုင်မှာဖန်တီးပေးရေးအဓိကတာဝန်ရှိသူဟာမြန်မာအစိုးရဖြစ်တယ်လို့သူကဆိုပါတယ်။ဒါ့အပြင်ပဋိပက္ခဖြစ်တဲ့နေရာလေးစီကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ရဖို့အရေးကြီးကြောင်းသူကအခုလိုဆွေးနွေးပွဲမှာပြောသွားပါတယ
်။ Access is really important because we need to reach the people on the ground.
ပဋိပက္ခဖြစ်တဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီနိုင်ဖို့တွားလာခွင့်ရဖို့ကအလွန်အရေးကြီးပါတယ်။အထူးသဖြင့်ပဋိပက္ခဖြစ်တဲ့နေရာတွေဟာအလွန်ဝေးလံတဲ့နေရာတွေဖြစ်တဲ့အတွက်အနာပိုင်းတွေခွင့်ပြုသည်ဖြစ်စေခွင့်မပြုသည်ဖြစ်စေဒီနေရာတွေကိုသွားဖို့အလွန်ခက်ခဲပါတယ်မြန်မာနိုင်ငံဟာအစင်းရဲဆုံးနိုင်ငံဖြစ်နေတဲ့အတွက်လမ်းပန်းဆက်သွယ်ရေးအခြေခံစောက်အုပ်ဖွံ့ဖြိုးတိုးတက်မှုနည်းတဲ့အတွက်လည်းဒီလိုအခက်အခဲတွေရှိနေတာပါဒါပေမဲ့အနာပိုင်းတွေဘက်ကလည်းအဲ့ဒီလိုသွားလာခွင့်ကျမတို့ကိုအကန့်အသတ်တွေလုပ်ထားပါတယ်ဒါကြောင့်လည်းမြန်မာအစိုးရကိုအရေးတကြီးတိုက်တွန်းထားသလိုအမြဲတမ်းလည်းကျမတို့တောင်းဆိုနေတာကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေစီသွားရောက်ကူညီခွင့်ပြုဖို့ဖြစ်ပါတယ်။ဒါ့အပြင်မြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့လည်းခရစ်စတင်ရှရနာဘူဂနာကအခုလိုပြောပြပါတယ
်။ I have discussions with the army, Tatmadaw, especially with the
command. တပ်မတော်နဲ့ကျမဆွေးနွေးခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအပါအဝင်ကချင်မှာရှိတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုနဲ့ရခိုင်စစ်တွေမှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတွေနဲ့ကျမတွေ့ဆုံဆွေးနွေးခဲ့ပါတယ်။သူတို့၃ယောက်လုံးကိုကျမတိုက်တွန်းခဲ့တာကလူသားချင်းစာနာမှုအကူအညီပေးသူတွေကိုတွားခွင့်ပြုဖို့ဖြစ်ပါတယ်။မြင်းမြုပ်ဘုံလိုအသက်လုံခြုံရေးအန္တရာယ်ရှိတဲ့ဆိုတဲ့အခြေအနေအကြောင်းပြချက်တွေရှိရင်လည်းလူသားချင်းစာနာမှုအကူအညီတွေအတွက်အခြားလမ်းကြောင်းရှိတယ်လို့ကျမပြောခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်ရှိအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းတပ်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြတဲ့အခါအေးအေးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းတဲ့နီလန်ရှာဖွေဖို့သူ့အနေနဲ့တင်ပြခဲ့တယ်လို့ခရစ်စတင်ရှရနာဘူဂနာကဆိုပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရစဲရေးကာလနောက်ထပ်နှစ်လတက်တန်းတိုးလိုက်ကြောင်းနဲ့အဲ့ဒီကာလအတွင်းတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံရမှာအေးအေးအဖွဲ့ပါဝင်မယ်လို့ညွှန်လင်းမိကြောင်းသူကအထူးသဖြင့်နီလာကန်ဆွေးနွေးပွဲမှာပြောသွားပါတယ်။ရိုဟင်ဂျာခုနှစ်သိန်းကျော်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုစတာတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်တွေအတွက်တာဝန်ရှိသူတွေကိုစုံစမ်းအရေးယူအပြစ်ပေးနိုင်ရေးကိစ္စရဲ့နဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကဘယ်လိုပူးပေါင်းဆောင်ရွက်နေတယ်လဲဆိုတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရဲ့မိဘကတော့
On the question about accountability, I had many.
တာဝန်ယူမှုတာဝန်ခံမှုဆိုတဲ့မေးခွန်းနဲ့ပတ်သက်ရင်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေအများကြီးရှိခဲ့ပါတယ်။ဒီလိုဆွေးနွေးရမှာပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ရေးဟာတရားမျှတမှုနဲ့ပြန်လည်ရင်ကြားစေရေးအတွက်အလွန်အရေးကြီးတယ်ဆိုတာကျွန်မအမြဲပဲအလေးပေးပြီးတော့ပြောခဲ့ပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကိုယ်တိုင်ဖွဲ့စည်းထားတဲ့နိုင်ငံတကာတန်တမန်နှစ်ဦးပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရှိတယ်လို့လူခွင့်ရေးကောင်စီကအစ်စ်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာအဖွဲ့လေးရှိနေကြောင်းသူကပြောပါတယ်။ဒါ့အပြင်အဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့တွေနဲ့သူ့အနေနဲ့မပြတ်ဆွေးနွေးမှုတွေရှိနေကြောင်းလည်းခရစ်စတင်ရှရနာဘူဂနာကပြောပါတယ
် I will continue to also have
contact အဖွဲ့နှစ်ဖွဲ့လုံးနဲ့ကျွန်မဆက်ပြီးတော့အဆက်အသွယ်လုပ်နေမှာပါနောက်ပြီးမြန်မာနိုင်ငံမှာတာဝန်ခံမှုတာဝန်ယူမှုရှိလာရေးအပြစ်ရှိသူတွေကိုအရေးယူဖို့ကျွန်မတို့ကအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ
်မနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာဥရောပသမဂ္ဂကိုယ်စားလှယ်ဘက်ကလည်းအခုလိုတိုက်တွန်းဆွေးနွေးခဲ့ပါတယ
် We encourage the Myanmar governmentto engage with the new international investigative mechanism established by the Human Rights Council. We encourage the relevant UN bodies.
ဒီမှာအစိုးရကိုအားပေးတိုက်တွန်းချင်တာကပြည်ထောင်စုလူ့ခွင့်ရေးကောင်စီကအစ်စ်ဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့တပ်ဆိုင်ရာအဖွဲ့စည်းတွေအနေနဲ့လည်းဒီစုံစမ်းစစ်ဆေးရေးအဖွဲ့အကောင့်ထံပေါ်ဆောင်ရွက်ရေးအလင်းမြန်လှုပ်ဆောင်ကြဖို့ပြည်ထောင်စုသမဂ္ဂအနေနဲ့တိုက်တွန်းပါတယ်။
အမေရိကန်ပြည်ထောင်စုကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေဟာဒုက္ခသည်တွေနေရပြန်ပြီးစိတ်မချရသေးတယ်လို့ဒါဟာမြန်မာအစိုးရရဲ့တာဝန်ပဲဖြစ်တယ်လို့ကုလအထွေထွေညီလာခံဆွေးနွေးပွဲမှာအခုလိုပြောသွားပါတယ
်။ The United States remains deeply concerned about the situation in Myanmar, especially in Rakhine.
မနက်ကအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလုံခြုံဆိုးရိမ်မကင်းဖြစ်မိပါတယ်။မလေးရှားကအစိုးရအနေနဲ့အခြေအနေတွေတိုးတက်ကောင်းမွန်လို့ဆောင်မှာစိတ်ကိုနေကွေးလွန်းနေတဲ့အချက်ပါပဲ။အေရခိုင်တပ်တော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ခိုက်နေမှုတွေဟာအချင်းလေးကိုပိုဆိုးစေပြီးရဲသားတွေထိခိုက်ဒဏ်ရာရမှုတွေလည်းတိုးနေတာတွေ့ရပါတယ်။ UNHCR ရဲ့ခန့်မှန်းချက်ဖြစ်တဲ့အချင်းလေးဟာဒုက္ခသည်တွေဌာနေပြန်ရေးအတွက်စိတ်ချသေးတဲ့အချက်ကိုလည်းအမေရိကန်ကသဘောတူညီပါတယ်။အချင်းလေးတွေစိတ်ချရအောင်လုပ်ပေးဖို့ကမြန်မာအာဏာပိုင်တွေရဲ့တာဝန်ဖြစ်ပါတယ်
။တရုတ်နိုင်ငံကိုယ်စားလှယ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအရေးကြီးဆုံးဖြစ်ပြီးလူခွင့်ရေးအကြောင်းပြပြီးမြန်မာကိုဖိအားပေးတာမျိုးတရုတ်ကလက်ခံမှာမဟုတ်ဘူးလို့စကားပြန်ကနေတဆင့်အခုလိုပြောသားပါတယ
်။ The issue of Rakhine State in Myanmar is a legacy issue. The immediate priority is to allow the Myanmar people stranded in Bangladesh.
မြန်မာနိုင်ငံမှာရခိုင်ရေးဟာတမိုင်းကခြားရခဲ့တဲ့အမွေပါ။အရေးကြီးဆုံးဦးစားပေးရမယ့်ကိစ္စကဘင်္ဂလားဒေ့ရှ်မှာတောင်းကျနေတဲ့မြန်မာနိုင်ငံကဒုက္ခတွေပြီးဌာနေပြန်နိုင်ရေးပဲဖြစ်ပါတယ်။မကြသေးခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာစစ်နိုင်ငံကြားမှာဒုက္ခတွေပြီးဌာနေပြန်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဒီကိစ္စအတွက်ပဲနှစ်ဖက်အမြင်ချင်းဖလှယ်ခဲ့ကြတာပါ
။အခုလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာအနေနဲ့အစီအခံတင်ပြမှုဟာ6လတကြိမ်အထွေထွေညီလာခံမှာအစီအခံတင်ပြရမယ်ဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့2018မြန်မာအရေးဆုံးဖြတ်ချက်အရာဖြစ်ပြီးနေပြည်တော်မှာသူ့ရုံးဖွင့်ပြီးတဲ့နောက်ပထမဆုံးအချိန်အထွေထွေညီလာခံမှာသူ့ရဲ့မြန်မာနိုင်ငံတွင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ခရစ်စတင်းရှာရနာဘူဂနာကအစီအခံတင်ပြခဲ့တာဖြစ်ပါရဲ့ရှင်